ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းစဉ်တွေမှာပုံလင်းမြင်သာမှုမရှိကြောင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုကအေးဖွင့်ပေးစာပေးပို့ပြီးဆွဆွဲခဲ့တာကိုကော်မရှင်ကပယ်ချလိုက်ပါတယ်။အေးဖွင့်ပေးစာပေးပို့ခဲ့ကြတဲ့နိုင်ငံရေးပါတီတွေကတော့ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုဆောင်ရွက်နိုင်မလားဆိုတာတန်တရားရှိတယ်လို့ဆွဆွဲနေကြတာပါ။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ။
တမတမချပီလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးလို့ကြောင်းပြည်ထောင်စုခံရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုရဲ့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဟာယူသားမှုမရှိဘူးဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာပါ။အိတ်ဖွင့်ပေးစာမှာလည်းမှမကန်တဲ့စိုးစိုးချက်တွေပါဝင်နေကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါတယ်
။အားလုံးအကြောင်းပြချက်ဘာမှအခြေမြစ်မရှိဘူးလေအကျိုးချောင်းပြချက်တစ်စုံတရာမရှိတဲ့နဲ့ဟိုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေရောအကောင်ရှုံးမှာဂုံးလိုက်စာကြအောင်သိပြအောင်ပြည်သူတွေအထင်အမှန်မြင်မှတက်အောင်ဆိုပြီးတော့ဟိုဒါပါပဲကျွန်တော်တို့ကဟိုရုပ်တော်ကော်မရှင်နဲ့နိုင်ငံပါတီနဲ့ပြည်ပေါ်ရအောင်စနစ်ကျစီမံချက်တွေရေးဆွဲပြီးတော့ဟိုလှုပ်ဆောင်ထားတယ်အဲ့ဒီတိုင်းပဲသွားမယ်ဆိုရဲအကြောင်းပါပဲ
အတိုက်ခံနိုင်ငံရေးပါတီတွေကတော့ရေကောက်ပွဲကော်မရှင်အနေနဲ့မျိုးနွယ်ချင်းဆိုင်တွေ့ဆုံရှင်းလင်းဖို့တိုးလွှင့်နေကြတာပါဒါပေမဲ့လည်းတွေ့ဆုံဖို့တောင်းဆိုထားတာကိုမလေးတော့ကပဲကြညာချက်တစောင်ထုတ်ပြန်ပြီးပိတ်ချလိုက်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ညှိနှိုင်းချက်အပေါ်တန်တရားရှိတယ်လို့လည်းပြည်အောင်စစ်ခံရေးပါတီကပြောရေးစကွန်ရှိသူဦးဒင်းထွန်းကအခုလိုပြောပါရယ
်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကျွန်တော်တို့ကတန်တရားအများကြီးဟိုကြီးနေတဲ့အတွက်အခုလိုတွဲဆုံဆွေးနွေးမှုတောင်းဆိုခြင်းဖြစ်တယ်ဒီလိုတွဲဆုံဆွေးနွေးမှုမှာညင်ပယ်လိုက်တဲ့ဆိုလို့ရှိရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်မှာမလားဆိုတဲ့တန်တရားကိုပုံကိုကြီးထွားစေမှာဖြစ်ပါတယ်ဗျဟုတ်ကဲ့
ကော်မရှင်အနေနဲ့တိုင်းနယ်ပြည်နယ်အသီးသီးအလိုက်နိုင်ငံရေးပါတီတွေလူမှုအခြေပြုအဖွဲ့အစည်းတွေ CSO တွေနဲ့ဂျွန်လာထဲမှာတွေ့ဖို့အစီအစဉ်ဆွေးထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။တတန်း၃နှစ်ကျော်လရှိလာပြီဖြစ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့နိုင်ငံရေးပါတီတွေ၃ကြိမ်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့အစိုးရတစ်ချက်ကရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့နိုင်ငံရေးပါတီတွေနဲ့၃၈ကြိမ်တွေ့ဆုံဆွေးနွေးမှုရှိခဲ့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ။